ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံအပအဝင်ကမ္ဘာတစ်ဝန်းကဒုက္ခသည်တွေရဲ့အခြေအနေအရပ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှပုံထိုးနေကတင်ပြခဲ့ပါတယ
်။ We are in Myanmar where an estimated 500,000 people
ဒီနှစ်ပထမ6လအတွင်းမှာ200ဆွန်ခွာထွက်ပြေးရသူခမန်းချီတန်းတဝက်လောက်ရှိတဲ့မြန်မာနိုင်ငံမှာဆိုရင်လေလူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေဆောင်ရွက်ဖို့တွာလာခွင့်မရတာကကြီးမားတဲ့စိန်ခေါ်ချက်တခုဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခလုံနေတဲ့ရိုဟင်ဂျာသက်တမ်းလောက်လည်းနေရပြန်နိုင်ဖို့မလွယ်သေးပါဘူးလို့မဟာမင်းကြီးဖိလစ်ပိုဂရနီကပြောဆိုထားတာပါ။ရုရှားရဲ့ကျူးကျော်စစ်ကြောင်းယူကရိန်းတနိုင်ငံထဲမှာတင်ဒုက္ခသည်14တန်းနေရပြောင်းရွှေ့နေကြရပြီးတော့စောင်းရသည့်ကာလာတွေရောက်လာပြီးဖြစ်တဲ့အတွက်သူတို့မှလည်းခက်ခဲကြမ်းတမ်းတဲ့စိန်ခေါ်ချက်တွေနဲ့ရင်ဆိုင်နေရကြောင်းမဟာမင်းကြီးဂရန်ဒီကထောက်ပြသွားပါတယ်။ဒုက္ခသည်ပြဿနာကိုဥရောပကဆက်ပြီးတော့တာဝန်မယူနိုင်တော့ဘူးဆိုပြီးဥရောပကောင်ဆောင်တချို့ရဲ့ကြေညာချက်တွေဟာလက်တွေ့မဆန်ဘူးလို့လည်းမဟာမင်းကြီးကတင်ပြသွားပါတယ်။ဒုက္ခသည်တွေကိုဥရောပမှာဆက်ပြီးတော့လက်ခံနိုင်စွမ်းမရှိတော့ဘူး။နေရာထိုင်ခင်းပေးစရာလည်းမရှိတော့သလိုဒီကိစ္စမှာပြည်သူလူထုရဲ့ထောက်ခံမှုမရှိဘူးဆိုတော့နိုင်ငံသမားတွေရဲ့မကြာခဏထုတ်ပြန်တဲ့ကြေညာချက်တွေမှာထပ်တလဲလဲဖော်ပြချက်တွေမှန်ကန်မှုမရှိဘူးဆိုတာယူကရိန်းဒုက္ခသည်အရေးတုံ့ပြန်ဆောင်ရွက်ပုံတွေကတက်တည်ပြလိုက်ပါပြီလို့လည်းမဟာမင်းကြီးကလုံခြုံရေးကောင်စီကိုတင်ပြသွားတာပါ။ Ethiopia, Afghanistan, မြန်မာနဲ့ Congo Democratic သမ္မတနိုင်ငံအပါအဝင်ကမ္ဘာတဝန်းဒုက္ခကမ္ဘာတဝန်းကကုလသမဂ္ဂကကူညီပေးနေတဲ့နိုင်ငံအတော်များများရှိနေပြီးတော့ဒုက္ခသည်အားလုံးကိုတန်းတူသဘောထားအယုံဆိုင်ကူညီဖို့လိုတယ်လို့လည်းမဟာမင်းကြီးကလုံခြုံရေးကောင်စီကိုတင်ပြသွားပါတယ်။